2026ခုနှစ်အတွင်းကမ္ဘာနိုင်ငံနဲ့ဒေသပေါင်း196ခုရဲ့အကျင့်ပြချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်။မြန်မာနိုင်ငံရဲ့ရမှတ်ဟာ2022ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာတာပါ။ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့ Transparency International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အကျင့်ပြချစားမှုအများဆုံးနိုင်ငံကိုရမှတ်3ညသတ်မှတ်ပြီးအ ਨੇ ဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့သတ်မှတ်တာပါမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ၅နိုင်ငံရှိပြီးဂွာတီမာလာ၊ကီယာဂစ်စတန်၊လေဘနွန်၊နိုင်ဂျီးရီးယားနဲ့ပပူဝါနယူဂီနီနိုင်ငံတွေဖြစ်ပါတယ်အချင်းပြတ်ချစားမှုအ ਨੇ ဆုံးနိုင်ငံနှစ်ခုကဒိန်းမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးအဲ့ဒီနောက်မှာတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊နော်ဝေး၊စင်ကာပူ၊နယ်သာလန်၊ကနေဒါနဲ့ဂျာမနီနိုင်ငံတွေလိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေထဲကဆိုရင်ဖိဒိန်က81မှတ်အမေရိကန်က84မှတ်ပြင်သစ်က69မှတ်အတီးတီးရပြီးတရုတ်ကအမှတ်40နဲ့ရုရှားက29မှတ်ရကြပါတယ်။မြောက်ကိုရီးယားက12မှတ်၊တောင်ဆူဒန်က17မှတ်၊ဆိုမာလီယာက10မှတ်စီရပြီးအကျင့်ပြတ်ချစားမှုအများဆုံးအောက်ဆုံး3နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။2026ခုနှစ်အတွင်းအကျင့်ပြတ်ချစားမှုအခြေအနေမှာတိုးတက်လာတဲ့နိုင်ငံအရေအတွက်ထက်ပိုဆိုးသွားတဲ့နိုင်ငံအရေအတွက်ကပိုများတယ်လို့အစိုးရကပြောထားပါတယ်။